ကျမဆူမမရှင်ကယောဂကာလနေနေထဲမှာပဲနေကြဖို့ထုတ်ပြန်တဲ့အမိတ်ညညာချက်ထဲပြည်သူကြားသတင်းစီးစစ်မှုမြန်ဆန်နိုင်ရေးအရေးပါတဲ့ခန်းကဏ္ဍကပါဝင်တဲ့သတင်းမီဒီယာလုပ်ငန်းတွေကိုအပြင်ထွက်အလုပ်လုပ်ကင်ခွေတရားဝင်ထည့်သွင်းပေးဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့သက်ဆိုင်ရာဝန်ကြီးဌာနကိုသတင်းမီဒီယာကောင်စီကတောင်းဆိုတဲ့အကြောင်းတင်ပြပေးချင်ပါတယ်ကိုကိုကျုံကနေလွဲလို့ရန်ကုန်တိုင်းဒရိုင်းလုံးတိုင်းတာနဲ့ပြည်သူတွေနေနေမှာပဲနေဖို့ကျန်းမာရေးဝန်ကြီးဌာနရဲ့ State at Home အမိန့်ထုတ်ပြန်ချက်ထဲဗန်လုပ်ငန်းအစားအသောက်စေဝါရေသက်သားငါအေးကန်စားတဲ့စက်ရုံလုပ်ငန်းကွင်ကတာဝန်ထမ်းဆောင်နေသူများအပါဆိုပြီးထုတ်ပြန်ချက်ထဲမှာသတင်းမီဒီယာလုပ်ငန်းကိုထည့်သွင်းဖော်ပြခဲ့ခြင်းမရှိတဲ့အပေါ် COVID-19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဗဟိုကော်မတီဥက္ကဋ္ဌဒေါ်ဆန်းစုကြည်ကျန်းမာရေးဝန်ကြီးဌာနပြန်ကြားရေးဝန်ကြီးဌာနတွေစီကိုတောင်းဆိုတာဖြစ်တယ်လို့မြန်မာသတင်းမီဒီယာကောင်စီရဲ့တွဲဘက်အတွင်းမှူးတစ်ကိုမြင့်ကျော်ကပြောပြပါဗျ
။မြန်မာနိုင်ငံမှာပိုပြီးတင်ကြတဲ့စတေဟောမော်အဲ့ဒီမှာဟိုလောက်ကင်လို့ရတဲ့လုပ်ငန်းတွေထဲမှာမီဒီယာမပေါအောင်ဆိုတော့မဖြစ်သင့်ဘူးပေါ့နော်။ဟိုမီဒီယာတွေကချိန်လုံးနေ့တိုင်းအပြင်ထွက်နေစရာတော့မလိုပေမဲ့တောင်းရမယ်တည်ကြည့်ရမယ်ကိစ္စမျိုးရှိလေ။အဲ့လိုအပြင်ထွက်တဲ့ခါမျိုးမှာသတင်းသမားတွေအတွက်အခုလိုမပါတော့ဆိုရင်အဲ့ဒါကတရားမဝင်လုပ်တဲ့သဘောမျိုးဥပဒေချိုးဖောက်တဲ့သဘောမျိုးတက်ရောက်တယ်။အဲ့ဒီချိန်တွေမျိုးတော့မဖြစ်သင့်ဘူး။ဒါကြောင့်ပြောင်းတဲ့နေမာရီလည်းဥရီဘင်းကနေလောက်ခွင့်လို့ရအောင်စပို့တဲ့သဘောဟုတ
်ကယောကဖြစ်နေတဲ့အချိန်ရောရွေးကောက်ပွဲနီးနေတဲ့အချိန်မှာပါလူလူကြားမှာကောလာဟာလာသတင်းတွေရည်ရွယ်ချက်ရှိရှိဖြန့်ဖြူးနေတာတွေရှိနေလို့ပြည်သူလူထုဖတ်ရှုလေ့လာစီရင်သုံးသပ်နိုင်မှုသတင်းမီဒီယာတွေတရားဝင်လူလူကြားမှာအပြင်ထွက်သတင်းရယူခွင့်ပေးပါလို့သတင်းစာဆရာအေဒီတာဦးဇင်လင်းကလည်းတိုက်တွန်းပါတယ
်အစိုးရအမြင်ကတော့အစိုးရပိုင်းမီဒီယာတွေကသတင်းစာတွေကထုတ်ပြန်ပေးနေလုံလောက်ပြီလို့သူတို့တော့ထင်ကောင်းထင်ပါဘူးပေါ့သို့တော်လည်းပဲသူတို့လနာမြေတွေတောင်းနေပြည်သူလူထုကအစိုးရသတင်းစာမှာမပါတဲ့ကျားရေးကြည့်တဲ့ထွက်ကြတဲ့သတင်းရရှိခဲ့ဘူးလားပေါ့သို့တော်လည်းပဲအခုသူကထုတ်ပြန်ကြတဲ့မှာသတင်းတောက်တွေအနေနဲ့ဘယ်လိုသွားလာလှုပ်ဆောင်ဝင်ရှိတဲ့ဆိုတာမျိုးတရားမပါဘူးပေါ့ပြောလို့ရှိရင်ဆိုတော့လောလောဆယ်ဒီထုတ်ပြန်ထားတဲ့ဒီကြေညာချက်အရဆိုရင်တော့သတင်းတောက်တွေကအလုံးမလုံးပါပဲကိုယ့်မှာကိုထိုင်နေရမယ့်သဘောဖြစ်နေတာပေါ့အခုအရေးကြီးနေတဲ့အချိန်ဖြစ်တယ်ယူကော့ပွဲကာလအဲဒါယူကော့ပွဲသတင်းတွေတဲ့အချိန်နဲ့လည်းရင်းရင်းယူကြဖို့ရှိတယ်အဲဒါသတင်းစစ်ဆေးမှုကျန်များစွာအောင်ရဲ့လူစည်းစည်းသိတဲ့တဲ့တဲ့နေမှာကံကရရှိဖို့ရဲ့ဆိုတဲ့အတွက်ဒါသတင်းတောက်တွေကိုလည်းပဲနော်ကိုင်းနေမှာလှုပ်လှုပ်ခွင့်ဆောင်းအောင်ထပ်ပြီးတော့အပြန်ကြရေးအနေနဲ့တို့ဖြည့်ရင်ဖြည့်ပေါ့နော်သတင်းတောက်တွေကိုနော်အလုံးလှုပ်ခွင့်ပေးဖို့လိုရဲလို့ဆရာတို့လည်းလိုယူဆပါတယ
်သတင်းမီဒီယာဌာနတွေနဲ့သတင်းသမားတွေဘက်ကလည်းဒီကိုဗစ်ကာလမှာသတင်းဘယ်လိုယူကြမလဲမိမိကိုယ်တိုင်ရောသတင်းပေးမဲ့အဖွဲ့အစည်းမှာပါဒီရောဂါကူးစက်ပြန့်ပွားခြင်းမရှိအောင်ဘယ်လိုကာကွယ်ကြမလဲဆိုတော့သတင်းနောက်လက်ဆွဲတွေကိုသတင်းမီဒီယာကောင်စီကဖြန့်ဖြူးပေးထားတယ်လို့ကိုမြင့်ကျော်ကပြောပြပါတယ
်ကူးစက်ရောဂါမခံရရေးပေါ့လေအဲ့ဒါကတော့နံပါတ်1ရေးကြည့်တယ်တိုက်တွေမှာလည်းတောင်းရှိတယ်သတင်းသမားတူးချင်းကိုယ်တိုင်မှာလည်းကိုရဲ့ဟိုဘေးကင်းရေးကိုကိုကဟိုကျင့်သုံးဖို့လည်းတောင်းဝန်ရှိတယ်ပေါ့နော်ဆိုတော့တကယ်လိုအပ်တဲ့အနေအထားမျိုးမှာသွားရဆိုရင်လည်းဘယ်လိုမျိုးဥပမာကွာရန်တိုင်းစင်တာတို့စသည်တချို့နေရာတွေမှာတင်ဗီဒီယိုဖူတေ့ချ်တော်လကောင်းဓာတ်ပုံတက်တော်လကောင်းရဘူးဟိုလိုအပ်တယ်ဆိုရင်အဲ့လိုမျိုးလိုအပ်တဲ့ဟာတွေအပြည့်အဝလုံဆောင်ဖို့လိုတယ်အဲ့ဒါကိုတိုက်ကလည်းတင်ဌာနတွေလည်းဖြည့်ဆည်းပေးဖို့လိုတော့အခုလိုအခြေအနေမျိုးမှာ
သတင်းနဲ့ဆက်ဆက်သွားလာလောက်ကိုင်းနေတဲ့အချိန်ကူးဆက်ခံရတဲ့သတင်းသမားတွေနောက်ကူးဆက်ခံရသူနဲ့ဆက်ဆက်ထိတွေ့မှုရှိလို့တိကျခွဲနေထိုင်ပြီးအသွါလာကတ်သက်ခြင်းခံထားရတဲ့သတင်းမီဒီယာသမား88ဦးကိုသတင်းမီဒီယာကောင်စီဘက်ကထောက်ပံ့ကူညီမှုတွေလုပ်ပေးခဲ့ပေမဲ့ရမုံဝင်နှဲပါလာလို့အကူအညီပေးနေတာတွေခဏရပ်မယ်လို့စက်တင်ဘာလ21ရက်နေ့ကလည်းကြေညာချက်ထုတ်ပါတယ်။ပုံလေးမီဒီယာလုပ်ငန်းတချို့ခေတ္တရန်နာလိုက်ရတာဝန်ထမ်းအင်အားလျှော့ချလိုက်တာတွေရှိတဲ့အတွက်သတင်းသမားတွေကြုံရတဲ့အခက်အခဲကိုသတင်းမီဒီယာကောင်စီအပါအဝင်သတင်းသမားတွေဘက်ကတတ်နိုင်သလောက်ဝိုင်းဝန်းကူညီပေးနေကြပါတယ်လို့သတင်းမီဒီယာရေးဆောင်ရွက်ပေးနေသူတွေကပြောပါတယ်ရှင်ကျွန်မဆုမောပါ